တရားနာပရိသတ်အခုချိန်ခါမှာစာပြသစ္စာတရားလုံးပြီးတရားနာကြားကြရမှာဖြစ်ပါတယ်ဒီနေ့1366ခုနှစ်ဇောင်မုံလာဇန်3ရက်နေ့သောမုံလာဇန်၄ရက်နေ့သောမုံလာဇန်၂ရက်နေ့ဟုတ်ရအကွေတိုင်းမကွေမြို့နယ်မကွေဝိပဿနာဖော်ကွဲမှ41ရက်တရားဌာနဖြစ်တဲ့ဒီရဲ့ဓမ္မယုံကြည်မှကျင့်ပပြုလုပ်အပ်သောဘုဂဝိပဿနာ9ရက်တရားစခန်းပွဲကနေ့ပရမသုံးနေ့အဖြစ်ယနေ့ပိုင်းခန္ဓာညာရောက်သစ္စာတရားများကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတုန်းကဘုရားရှင်ကရောမြတ်ကြီးအာဝဋ္ဌိပြေမောဇေတဝန်ကျောင်းတော်၌သရဲသောတော်မူနေတဲ့အချိန်ခါမှာအောဋ္ဌိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းသရောကောင်းတို့တို့သည်ဓာကတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညံတဂရဂါမိမညံအနာဂါမိမညံရဟတမညံများအတိရရှိသွားကြသလိုဒီနေ့လည်းပဲအားလုံးသောတရားနာပရိသတ်အပေါင်းသရောကောင်းတို့တို့သည်သာကတရားနာညာငါခန္ဓာဆိုင်လို့သောတာပတ္တိမညံများရနိုင်ကြပါစေ။သကရာဂါမိမညံများရနိုင်ကြပါစေ။အနာဂါမိမညံများရနိုင်ကြပါစေ။အရဟတမညံများရနိုင်ကြပါစေလို့ပဋ္ဌနာမှုပြုခြင်းနဲ့။ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်။ဒီတော့အားလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့တခုတရားပွဲကြီးဟာရိုးရိုးနာခြင်းသဘောတရားပွဲကြီးမဟုတ်ပါဘူးဆယ်ရက်တရားစခန်းပွဲကြီးကိုအကြောင်းပြုပြီးတော့ပေါ်ပေါက်လာတဲ့ဝိပဿနာအလုပ်ပေးတရားစခန်းပွဲကြီးဖြစ်ပါတယ်ဝိပဿနာအလုပ်ပေးတရားစခန်းပွဲကြီးဖြစ်သည့်အားလျော်စွာဘုန်းကြီးတို့ကလည်းပဲတရားဓမ္မကျင့်ကြံကြောက်အားထုတ်နေကြတဲ့ယောဂီတော်စင်အပေါင်းတော်ကောင်းတို့နှင့်တကဝအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့အားဝိပဿနာခြေခံတဲ့သစ္စာတရားများကြိုးစားပြီးတော့ဟောကြားပြရမှာဖြစ်ပါတယ်။အဖြစ်လို့ဝိပဿနာတရားကိုဟောကြားပြရတယ်လဲဆိုလို့ရှိရင်ရသဗျာသခင်ကရောမြတ်ကြီးရဲ့သာသနာတော်မြတ်မှာမညံဖုန်ညံနိဗ္ဗာန်ချမ်းသာရဖို့ရန်အတွက်ဝိပဿနာတရားအလုံးကျင့်ကြံကြောကိုအထုံးမှသာလျင်မညံဖုန်ညံရပြီးတော့နိဗ္ဗာန်ချမ်းသာရမှာပါဝိပဿနာတရားအလုံးအထုံးခြင်းမပါဘဲနဲ့မညံဖုန်ညံနိဗ္ဗာန်ချမ်းသာရပါမလားဩဝိသတိယထာတိသောပုရခိတဝရုဏတထဝိပဿနာပုရခိတဝမေကဓမ္မောပါဝတတိဩဝိသတိယထာတိသောပုရခိတဝရုဏယထာအရှိလောကရတခွင်မှာကြောင်ဒီမြတ်ပြုတ်လာပြီဆိုရင်အကြမီနေထွက်တော့မယ်ဆိုတဲ့သင်္ကေတမဖြစ်ဘူးလားဖြစ်လား
ဖြစ်ပါရ
ဲ့ဗျာ။ကြောင်ဒီပြိုခြင်းသည်နေထွက်မှုရဲ့ရှေးပြေသင်္ကေတ။မှန်ပါဗျာ။အကြခင်မှာနေထွက်တော့မယ်လို့မသိရဘူးလားသိရလား
။
ဖြစ်ပါရဲ့ဗျာ။သို့နည်းတူစွာပါပဲတဲ့။ဝိပဿနာပုရခိတဝါယထာဓမ္မောမဂ္ဂဓမ္မောပါဝတတိ။ဝိပဿနာတရားကိုကျင့်ကြံကြောက်ကိုအားထုတ်လိုက်ကြမယ်ဆိုရင်မိမိတို့လိုချင်တောင်းတတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့မဉ္ဇဉ်ဖုံဉ္ဇဉ် เอกังมุจจะยะไปเลยโหลดิโลซัวเลยอริยวิปัตตนาติบาเนี่ยดูอายุตัตตาเนี่ยดูเลยวิปัตตนาติบาเนี่ยดูบาลิปัญญาปุญญายะราก็ณีถั่วตาเนี่ยดูบาเลยปัญญาปุญญายะราก็บาเนี่ยดูတော့อายุมะเดเพเนี่ยณีถั่วตาขึ้นได้มามะล่ะอายุตัตปีมาณีถั่วยะราขึ้นได้โหลวิปัตตนาเตยมาบาเวเนี่ยปัญญาปุญญายะไหนมามะล่ะวิปัสสนาอเชคันပြီးတော့မှမဉ္ဇဉ်ဘုံညာရနိုင်တာပါเนาะအဲဒီတော့မိမိတို့ရဲ့တဏ္ဍာမှာဝိပัสสนาတရားအเชคันပြီးတော့မဉ္ဇဉ်ဘုံညာရဖို့ရန်အတွက်သစ္စာတရားတွေသိဖို့ရန်အတွက်မြတ်စွာဘုရားသခင်ကရောမြတ်ကြီးကပိဋကောပရိသပါဠိတော်မှာဒုဝေဟိတုဒုဝေပစ္စယသာဝကတသမ္မာဒိဋ္ဌိယဥပါဒါယပရာဒေါသကောသောသစ္စာနုတ္တိဣဇာတိသသမ္မာမနတိကာရောတရားရှင်ကတော်မြတ်ကြီးရဲ့တပည့်သာဝေကတရားဖြစ်နေတမ္မာဒိဋ္ဌိဆိုတဲ့မှန်ကန်တဲ့အတိအမြင်ရဖို့ရန်အင်္ဂါ၂ချက်ရှိပါတယ်တဲ့အင်္ဂါဘယ်နှချက်ရှိတော့အဲ့ဒီအင်္ဂါ၂ချက်ကဘာလဲဆိုရင်ပရာဒေါသဂောသောသစ္စာနုတ္တန္တိနံပါတ်၁နောက်တစ်ခါနံပါတ်၂ကဣဇ္ဇတိသသမ္မာမနတိကာရောကျမလို့ပြောကြည့်လိုက်မယ်ဆိုရင်နံပါတ်၁ကပရာဒေါသဂောသောသစ္စာနုတ္တန္တိပါဠိကလေးကဒီလိုဆိုပါတယ်သစ္စာနုတ္တန္တိဆိုတာသစ္စာနဲ့စတဲ့တရားဒီလိုအဓိပ္ပာယ်မှတ်ပေါ့နော်သစ္စာနုတ္တန္တိသစ္စာနဲ့စတဲ့တရားပရာဒေါသဂောသောအဲ့ဒီသစ္စာနဲ့စတဲ့တရားကိုသရပါဟောတဲ့ပြောတဲ့ပုဂ္ဂိုလ်များအထံမှာ나ကြပြရမယ်ဒါကနံပါတ်1အင်္ဂါနောက်တစ်ခါနံပါတ်2အင်္ဂါကဣဇ္ဇတိသသမ္မာမနတိကာရောမိမိတို့ရဲ့တန်တံမှာခန္ဓာကိုညံစိုက်ပြီးတော့ကောင်းစွာရှုမြင်သုံးသပ်ပြရမယ်ဒီလိုဆိုပါတယ်ဘာတွေကိုရှုမြင်သုံးသပ်ပြမလဲဆိုရင်သစ္စာတရားနာကြားထားတဲ့ပုဂ္ဂိုလ်များဖြစ်တဲ့အတွက်မိမိတို့နာကြားထားသည့်အတိုင်းအဲ့ဒီသစ္စာတရားကလေးတွေမိမိတို့ရဲ့ခန္ဓာမှာပြန်ပြီးတော့ရှားပွေတဲ့အနေနဲ့ရှုမြင်သုံးသပ်ပြရမယ်နော်အဲ့ဒီတော့ဒါကိုလောရင်ကြားကြားပြောလိုက်မယ်ဆိုနံပါတ်၁ကသစ္စာတရားနာရမယ်နံပါတ်၂ကသစ္စာအလုံးအားထုတ်ရနံပါတ်၁ကဘာလဲတော့သစ္စာတရားနာရမယ်နံပါတ်2ကအရိတော်လုံငန်းစဉ်နှမျိုးထဲမှာသစ္စာဆိုတဲ့စကားပါတယ်သစ္စာဆိုတာကမှန်တရားမှန်တရား၄ချက်ရှိအဲ့ဒီမှန်တရား၄ချက်ကဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာတရား၄ချက်ရှိအဲ့ဒီသစ္စာတရား၄ချက်ထဲမှာဒုက္ခသစ္စာဆိုတာကပဋိညာတ္တပသစ္စာပိုင်ပိုင်ခြားခြားသိရမယ်သစ္စာသမုဒိယသစ္စာတရားကဘာဝိတ္တဘသစ္စာပဟာတဘသစ္စာပယ်ရမယ်သစ္စာနော်သမုဒိယသစ္စာတရားဘာလို့ရမယ်သစ္စာတော့ပယ်ရမယ်သစ္စာနိရောဓသစ္စာတရားကသစ္စိကတဘသစ္စာမျက်မှောက်ပြုရမယ်သစ္စာဘာလို့ရမယ်သစ္စာတော့နရကနံပါတ်၄မဂ္ဂသစ္စာတရားကဘာဝေတ္တဗ္ဗသစ္စာပွားများရမယ်သစ္စာနော်ဘာလို့ရမယ်သစ္စာပါလေအဲ့ဒီတော့သစ္စာလေးမျိုးရှိတဲ့အထက်မှာသိရမယ်သစ္စာကဘာသစ္စာတော့ဒုက္ခသစ္စာဒုက္ခသစ္စာပိုင်ပိုင်ခြားခြားကိုသိရမယ်သစ္စာအဲ့ဒီတော့ဒုက္ခသစ္စာကိုသိလိုက်ရင်ကိုပဲကျန်တဲ့သစ္စာလေးချက်တစ်ပြိုင်နဲ့ကျန်တဲ့သစ္စာ၃ချက်တစ်ပြိုင်နဲ့မသိရဘူးလားသိရမှာလားအဲ့ဒီတော့သိဖို့ရန်အတွက်အရေးကြီးလိုအပ်တာကဒုက္ခသစ္စာသိဖို့အရေးကြီးလိုအပ်ဘာသစ္စာသိဖို့တော့အဲ့ဒီတော့ဒုက္ခသစ္စာသိဖို့ရန်အတွက်အရေးကြီးလိုအပ်တယ်ဆိုတော့ဒီဒုက္ခသစ္စာသည်ဘယ်မှာရှိသလဲမင်းမိမိတို့ရဲ့ခန္ဓာမှာရှိအမှားရှိပါလေမိမိတို့ရဲ့ခန္ဓာသရာကဟောဒီမျက်စိနဲ့ကြည့်လို့ရတဲ့အချိန်35 40အလေးချိန်ရှိတဲ့ဒီခန္ဓာကိုယ်ကြီးကိုပြောနေခြင်းမဟုတ်ပါဘူးအဲ့ဒီခန္ဓာကိုယ်ကြီးတွင်နဲ့မှရှိနေတဲ့သဘောတရားလေးအစုအဝေးအဖြစ်5မျိုးအဲ့ဒီအစုအဝေးကိုပါဠိလိုခန္ဓာလို့ခေါ်တယ်အစုအဝေး5မျိုးဆိုတော့ခန္ဓာဘယ်နှပါတော့ဘယ်ခန္ဓာတွေတော့ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီတော့ခန္ဓာ5ပါးရဲ့တရားကိုပြသည့်အနေဖြင့်ဘုန်းကြီးတို့ဒီမှာခွက်ကလေးတွေချပြမယ်ဝေးတဲ့ပုံကိုယ်တွေကတော့မြင်ခြင်းမှမြင်ရမှာပေါ့နော်အဲဒီတော့မိမိတို့ရဲ့တဏ္ဍာမှာခန္ဓာဆိုတာ5ပါးရှိတယ်အဲ့ဒီ၅ပါးကဘယ်လိုတွေလဲလို့မေးရင်ရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာခန္ဓာမနှပါရှိပါလေအဲ့ဒီခန္ဓာ၅ပါးရှိတဲ့အထက်မှာရူပခန္ဓာကဘာသဘောရှိတယ်လဲမေးရင်ဖောက်ပြန်တဲ့သဘောရှိဘာသဘောရှိတော့ရူပခန္ဓာဖောက်ပြန်တဲ့သဘောတရားအစုနောက်တစ်ခါနံပါတ်2ဝေဒနာခန္ဓာကဘာသဘောရှိတော့ခံစားတတ်တဲ့သဘောတရားရှိတယ်သိဉ္ဇခန္ဓာကဘာသဘောရှိပါလိမ့်နောက်သင်္ခါရခန္ဓာကဘာသဘောရှိတော့စိတ်စောတတ်တဲ့တရားပြုပြင်တတ်တဲ့တရားဒီလိုအသေးပဲယူပါတယ်နော်နောက်တစ်ခါဝိညာဉ်ခန္ဓာကဘာသဘောရှိတော့ပိတတ်တဲ့သဘောတရားရှိအားလုံးပေါင်းလိုက်တော့ခန္ဓာဘယ်နှပါးခန္ဓာ5ပါးအဲ့ဒီခန္ဓာ5ပါးကိုချင်းချောလိုက်ရင်ရုပ်ခန္ဓာက2ပါးနာမ်ခန္ဓာက4ပါးရုပ်ခန္ဓာကဘယ်နှပါးပါလဲနာမ်ခန္ဓာကဘယ်နှပါးတော့ရုပ်ခန္ဓာကဘာခန္ဓာရူပခန္ဓာနာမ်ခန္ဓာကဘယ်လိုတွေပါလဲဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအာလုံးပေါင်းလိုက်တော့ယုတ်တရားနဲ့နန္တရားယုတ်တရားနဲ့နန္တရားအကျေပွားရင်ခန္ဓာဘယ်နှပါးအချင်းချုပ်လိုက်တော့ယုတ်တရားနဲ့နန္တရားဟုတ်ပြီအဲဒီယုတ်တရားနဲ့နန္တရားရှိတဲ့အထက်မှာယုတ်တရားတွေဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့ယုတ်တရားဘာသစ္စာတော့ဟောဒီနန္တရားတွေကလည်းဖြစ်ပြီးရင်ဘာဖြစ်တတ်တုံးဖြစ်ပြီးရင်ပြတ်တတ်တဲ့သဘောရှိလို့နန္တရားတွေကလည်းဘာသစ္စာတုံးဒီလိုဆိုတော့မိမိတို့ရဲ့တဏ္ဍာမှာဘယ်ခန္ဓာပဲဖြစ်ဖြစ်ဖြစ်သမျှခန္ဓာဘာသစ္စာဒီလိုဆိုတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဟောတယ်ရူပခန္ဓာမြတ်စွာဘုရားသခင်ကရောမြတ်ကြီးကသစ္စာ၄ပါးဟောတယ်အဲ့ဒီသစ္စာ၄ပါးထဲမှာဒုက္ခသစ္စာပရိညာတ္တပါပိုင်ပိုင်ခြားခြားသိရမယ်မဟုတ်ဘူးလားဟုတ်လားမှန်ပါပါအဲ့ဒီပိုင်ပိုင်ခြားခြားသိရမယ်သစ္စာသည်ဒုက္ခသစ္စာလို့ဆိုတော့အဲ့ဒီဒုက္ခသစ္စာဆိုတာကတခြားပြောတာလားခန္ဓာ၅ပါးပြောတာလားမှန်ပါပါအချင်းချုပ်လိုက်တော့အဲ့ဒီတော့ခန္ဓာ၅ပါးယုတ်နံ၂ပါးဟုတ်တယ်မလားအဲ့ဒီယောနန်နှစ်ပါးသည်ဖြစ်ပြီးရင်ဘာဖြစ်တတ်တုံးဖြစ်ပြီးပြတ်တတ်လို့ဘာသစ္စာအဲ့ဒီတော့ပြန်ပြောမယ်ခန္ဓာ၅ပါးယောနန်နှစ်ပါးဖြစ်ပြဲဒုက္ခသစ္စာတရားပြောကြည့်လိုက်ပါဦးတခြားမှာရှိတာလားမိမိတို့တန်တန်မှာရှိတာလားအော်ဒီလိုဆိုတော့ဒုက္ခသစ္စာသိကျင်ပါတယ်ဆိုတော့ပုဂ္ဂိုလ်တယောက်ဒီတခြားသွားကြည့်ရမလားခန္ဓာပြန်ကြည့်ရခန္ဓာပြန်ကြည့်ရမယ်ဒီလိုမလားအဲ့ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးကပြောတယ်အဲ့ဒီတော့ဒုက္ခသစ္စာတွေ့ဖို့ရန်အတွက်ဆိုရင်မင်းတို့ဒီတိုင်းကြည့်လို့မရဘူးတဲ့ပရမသောဘာလို့ရမလဲဆိုရင်ပရာဒေါသကောသောသစ္စာနုတန္တိဒုက္ခသစ္စာတရားကဒီလိုသဘောရှိတယ်အဲ့ဒီဒုက္ခသစ္စာတရားကဘယ်သူတည်းဘယ်လိုသဘောလေးပေါ်လာရင်ဒါဒုက္ခသစ္စာလို့မှတ်အဲ့ဒီလိုသစ္စာနဲ့ပတ်သက်ပြီးတော့ပြောတဲ့ဟောတဲ့တရားကိုအရင်ဆုံးနာကြားပေးရမယ်ဟုတ်တယ်မလားဘာတရားကိုနာကြားပေးရမှာတော့ ေသတရားနာကြပြရမယ်ဆိုတော့နော်ဒီဒုက္ခသစ္စာတရားကဘယ်လိုသဘောတရားရှိတယ်အဲ့ဒီဒုက္ခသစ္စာရကောက်ရင်ဘယ်တရားတွေဘယ်တရားတွေကောက်ရမယ်အဲ့ဒီတရားတွေကိုဘာကြောင့်ဒုက္ခသစ္စာလို့ခေါ်တယ်အဲ့ဒီလိုအသေးစိတ်ခေါ်တဲ့ပြောတဲ့တရားဒါကိုတခြားပြောတာလားသစ္စာတရားလို့ပြောတာလားအဲ့ဒီသစ္စာတရားနာကြားခြင်းမပြုဘဲနဲ့မိမိတို့ရဲ့တဏ္ဍာမခန္ဓာကိုညာဆက်ပြီးတော့ရှုမှတ်မယ်ဆိုရင်တကယ်မှန်တွေ့နိုင်ပါမလား
တ
ွေ့နိုင်ပါဘူးခင်ဗျာတကယ်မှန်မတွေ့နိုင်ရင်လည်းဝိပဿနာဉာဏ်ဖြစ်ပါဖြစ်ပါ
ဘ
ူးခင်ဗျာအမှန်တွေ့တာတမ္မာဒိဋ္ဌိတမ္မာဒိဋ္ဌိဖြစ်မှဝိပဿနာအမှန်မတွေ့ရင်တမ္မာဒိဋ္ဌိမဖြစ်ဘူးတမ္မာဒိဋ္ဌိမဖြစ်ရင်ဝိပဿနာမဖြစ်ဘူးဝိပဿနာမဖြစ်ဖ ೇನೆ လည်းပဲမဉ္ဇဉ်ဖွဉ္ဇဉ်နိဗ္ဗာန်ရနိုင်ပါမလားအဲ့ဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာမိမိတို့ရဲ့ခန္ဓာကိုညာဆက်ပြီးတော့ဣဇ္ဇတေသတမ္မာမနတိကာရောဆိုတဲ့တရားလို့လှုပ်ချင်ပါတယ်ဆိုရင်ပရမရှိပြည့်အနေနဲ့ဗာတရားနာရမှာတော့သစ္စာလေးမျိုးဓမ္မအဓိကပါသစ္စာဒုက္ခသစ္စာနာခြင်းရင်တခြားပြောတာလားခန္ဓာ၅ပါးပြောတာလားဒီလိုဆိုရင်ခန္ဓာ၅ပါးနဲ့ပတ်သက်တဲ့တရားနာကြပြရမယ
်။
ယုတ်တရားနဲ့တရားနဲ့ပတ်သက်တဲ့တရား နာကြပြရမယ်။အဲဒီယုတ်တရားနဲ့တရားတွေဖြစ်ပြီးပြတ်တတ်ပါတယ်ဆိုတော့ဘလို့ဖြစ်တာကဖြစ်တာဘလို့ကပြတ်တာဘလို့လေးသဘောလေးပေါ်လာရင်ဖြစ်တယ်လို့ခေါ်တယ်ဘလို့နေထားလေးကတော့ပြတ်တယ်လို့ခေါ်တယ်အဲဒီလိုဖြစ်ပေါင်ပြတ်ပေါင်ကလေးတွေကိုလည်းပဲမနာကြရဘူးလားနာကြရမှာလားနာကြပြရမယ်အဲ့လိုနာကြပေးလိုက်မှဩဒုက္ခသစ္စာကဒီလိုရှိတယ်ခန္ဓာ၅ပါးကဒီလိုရှိတယ်ယုတ်တရားနန္တရားကဒီလိုရှိတယ်လမ်းပြမြေပုံသိမှလမ်းသွားလို့ရလမ်းပြမြေပုံမသိဘဲနဲ့လမ်းသွားလို့ရပါဘူးအဲ့ဒီတော့လမ်းပြမြေပုံနဲ့တူတဲ့သစ္စာတရားကိုပရမအဆုံးနာကြပြီးမယ်ဆိုရင်တကယ်တော့လမ်းသွားတာနဲ့တူစွာမိမိတို့ရဲ့ခန္ဓာမှာညာကလေးနဲ့ပြန်ပြီးတော့စိုက်ကြည့်လိုက်တဲ့အခါကျတော့သဘောတရားလေးတွေမျိုးမျိုးမပေါ်ဘူးလားပေါ်လားပေါ်ပါပါဘုရားအဲဒီလိုမျိုးမျိုးပေါ်တဲ့အခါကျတော့သဘောတရားလေးတွေတွေ့ရင်ဩသောသောတော်ကတရားနာထားတော့ကဒါကဘာသဘောလို့နာခဲ့တယ်အခုဒီသဘောတရားလေးလာတွေ့နေတယ်တွေ့လာတဲ့အတွက်သောသောတော်ကနာကြားထားတဲ့အတိုင်းယခုလာတွေ့နေပြီဒါကြောင့်မလို့ဒီတရားကတော့ယုတ်တရားဒီတရားကတော့နန္တရားနန္တရားတွေမှလည်းဒီတရားကဝေဒနာဒီတရားကသင်ညာဒီတရားကသင်္ခါရဒီတရားကစိတ်အတိအတိမိမိတို့ကိုယ်တိုင်သဘောမပေါက်ဘူးလားပေါက်သွားမှာလား ကျိုတင်တရားနာကြားခြင်းမရှိဘဲနဲ့သဘောပေါက်နိုင်ပါမလား အဲ့ဒါကြောင့်မလို့နံပါတ်၄လောက်ရမယ်လောကဘာပါလေသစ္စာတရားနာကြားရမယ်နံပါတ်၄လောက်ရမယ်လောကဘာတယ်တော့သစ္စာနံပါတ်၄လောက်ရမယ်လောကအေးသစ္စာလို့ဒီအားထုတ်ရမယ်ဟုတ်တယ်မလားအရိဒသစ္စာတရားနာကြတဲ့လူကိုညာတာပညာလို့ဒီလိုခေါ်ပါတယ
်။
ဘာပညာပါလဲ။ညာတာပညာဆိုတာမြန်မာလိုပြန်လိုက်မယ်ဆိုရင်သိသိသိထိုက်တဲ့တရားတွေကြိုတင်ပြီးတော့သိအောင်လုပ်ထားတာ။အဲ့ဒါကိုဘာပညာလို့ခေါ်တော့သိသိသိထိုက်တဲ့တရားတွေကိုကြိုတင်ပြီးတော့သိအောင်ကြိုးစားထားရမယ်။ကြိုးစားထားတဲ့အခါကျတော့ဘယ်နည်းနဲ့ကြိုးစားမလဲ။တရားနာပြီးတော့ကြိုးစားရမှာပဲ။တရားနာတဲ့အခါမှာသိသိသိတတ်တဲ့တရားတွေများအများကြီးနာပေးလိုက်တဲ့အခါကျတော့အသိကလေးတွေကျော်ဝလာအသိကလေးတွေကျော်ဝလာဉာဏ်ကလေးတွေရင့်ကျက်လာတယ်အဲ့ဒီလိုဉာဏ်ကလေးတွေရင့်ကျက်လာပြီးတော့မှမိမိတို့ရဲ့တဏ္ဍာမိမိတို့ရဲ့ခန္ဓာကိုဉာဏ်ကလေးနဲ့စိုက်ပြီးတော့ကြည့်တဲ့အလို့ကြတော့တေရဏပရိညာလို့ဒီလိုခေါ်ပါတယ
်
ဘာပရိညာလို့ခေါ်ပါလဲတေရဏပရိညာလို့ဒီလိုခေါ်တယ်နော်အရိဒတိရဏပညာသရာကသူများပြောတာနဲ့လုံလောက်သူများပြောတာနဲ့တင့်တင့်ရောင်ရဲနေတာမဟုတ်ဖက်နဲ့ကိုယ်တိုင်သိအောင်ကိုယ်တိုင်ကြည့်တဲ့အလုံးကိုယ်တိုင်သိအောင
်
ကိုယ်တိုင်ကြည့်တဲ့အလုံးဒီဘာပညာတဲ့တုန
်း
တိရဏပညာသူများပြောတာနဲ့ရိမဲ့ဘုသူဒ္ဓရှားပွေစုဆောင်တာကဘာပညာအရာကိုကိုယ်တိုင်မြေဝါထင်ထင်သိအောင်ကြိုးစားပြီးတော့ကြည်တာကဗာပရိညာသီရဏပရိညာလို့ခေါ်တယ်ဟုတ်တယ်မလားအဲ့ဒီတော့ခေါင်းကြီးတို့ယခုလိုဟောနေပြောနေခြင်းသည်ညာတာပရိညာပိုင်းဆံရကိုပြည့်စုံဟောပြနေခြင်းဖြစ်ပါတယ်ဘုန်းတော်ဒကာရမတွေနာကြားနေရခြင်းဟာလဲဗာပရိညာပြည့်စုံနာကြားနေရတော့ ညာဒပရိညာပြည့်စုံအောင်နာကြပေးနေရတာမဟုတ်လားအဲဒီတော့ညာဒပရိညာနဲ့ပြည့်စုံနာကြပေးရတော့ကဲပြန်ပြောမယ်ဗာတရားမြို့နာရမှာတော့သစ္စာကဘယ်နဲ့ချက်အဓိကကဗာသစ္စာဒုက္ခသစ္စာတို့တခြားလားခန္ဓာ၅ပါးလားအချင်းချုပ်လိုက်တော့ယောက်တရားသည်တခြားလားဖြစ်ပြက်လား
ဖြစ်ပြက်ပါဗျ
ာ။နတ်တရားကလည်းတခြားလားဖြစ်ပြက်လား
ဖြစ်ပြက်ပါဗျ
ာ။ဖြစ်ပြက်မို့လို့ဗာသစ္စာဒီလိုဆိုတော့သစ္စာတရားနာကြားခြင်းနဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ယောဂီတရားဓမ္မတွေကခန္ဓာတရားကိုနာကြားရမယ်။ယောက်နံတရားကိုလည်းပဲနာကြားပြရမယ်။ဒီလိုမလား။အေးအဲ့ဒီတော့သစ္စာတရားနာကြားတဲ့သစ္စာတရားနာကြားတာခန္ဓာအကြောင်းပါရမယ်။ယုံနာအကြောင
်
းပါရမယ်ခန္ဓာအကြောင်းပါရမယ်ဆိုတော့နာမည်တက်ပြယုံနဲ့ပြည့်စုံပါမလားပြည့်စုံ
ပါဗျာ
အဲ့ဒီခန္ဓာရရဲ့သဘောအတိတ်ပဲရှင်းပြဖို့မလိုဘူးလားလို့လ
ား
ဟုတ်ပြီသဘောအတိတ်ပဲရှင်းပြဖို့လိုတယ်ယုံနာအကြောင်းပြောရင်လည်းနာမည်တက်ပြယုံနဲ့လုံလောက်မလားသဘောအတိတ်ပဲရှင်းပြရမှာလားသဘောအတိ
တ်ပ
ဲသဘောအတိတ်ပဲရှင်းပြရမယ်နော်အဲ့ဒါကြောင့်ဘုန်းကြီးတို့ဒီနေ့ဝိပဿနာရဲ့အခြေခံအဖြစ်နဲ့ဝိပဿနာဉာဏ်ရဲ့အရှုခံတရားကလေးတွေခဏစတင်ပြီးတော့ရှင်းပြပါမယ်။အဲ့ဒီတော့စတင်ပြီးတော့ရှင်းပြတဲ့အခါကျတော့ဝိသုဒ္ဓိမေထေကရမှာခန္ဓာရဏဓာတုသစ္စာဣန္ဒြိယပရိစ္ဆာသမုပ္ပါဒသမုပ္ပါဒာတိပိဋကဓမ္မဘူမိလို့ဒီလိုဟောထားဝိပဿနာပညာရဲ့အာယုံဝိပဿနာပညာရဲ့အခြေခံအဲ့ဒီအခြေခံဖြစ်တဲ့တရားကလေးတွေကအလုံးပေါင်းလိုက်မယ်ဆိုရင်တဲ့ခန္ဓာရဲ့အာယတနာရဲ့ဓာတ်ရဲ့သစ္စာရဲ့အိန္ဒြေရဲ့ပရိစ္ဆသမုပ္ပိုက်ဘယ်နှမျိုးတော့ခန္ဓာရဲ့အာယတနာရဲ့ဓာတ်ရဲ့သစ္စာရဲ့အိန္ဒြေရဲ့ပရိစ္ဆသမုပ္ပိုက်ရဲ့ဘယ်နှမျိုးတော့အဲ့ဒါတော့မှပဲနော်ဘုန်းကြီးတို့အာဒိတရာလေးနဲ့ပြထားသေးတယ်အစရှိတော့ဆိုတော့ကျန္တာတွေတော့အထက်မှပြောတော့ပါဘူးတဲ့ဟုတ်တယ်မလားအဲ့ဒီတော့ခန္ဓာရဲ့အာရဏရဲ့ဓာတ်ရဲ့သစ္စာရဲ့အိန္ဒြေရဲ့ပဋိစ္စသမုပ္ပါယအစရှိတော့တရားတွေသည်ဝိပဿနာတရားလိုအားထုတ်မဲ့ပုဂ္ဂိုလ်များအတွက်ရှေးဦးစွာသိသိသိတဲ့ညာတာပရိညာနဲ့သိရမယ့်တရားတွေပါပဲလို့မဆိုဘူးလားဆိုထားလားအဲ့ဒီလိုဆိုထားတဲ့အတွက်ဝိပဿနာတရားလိုအားထုတ်ရမယ့်ပုဂ္ဂိုလ်သည်ခန္ဓာအကြောင်းလည်းသိရမယ်အာရဏအကြောင်းလည်းသိရမယ်ဓာတ်အကြောင်းလည်းသိရမယ်သစ္စာအကြောင်းလည်းသိရမယ်အိန္ဒြေအကြောင်းလည်းသိရမယ်နောက်ပြီးတော့ဗါတယ်တော့ပဋိစ္စသမုပ္ပါဒ်အကြောင်းလည်းမသိရဘူးလားသိရဟုတ်ပြီသိရမှာပဲဩရှင်မယားသိရမယ်တရားတွေကများလားကြီးလားတပည့်တော်တို့ဓမျောလားဟောမပြီးဘူးလားမေးတော့ပြီးတော့ပြီးတာပါဟုတ်တယ်မလားခန္ဓာအကြောင်းပြောရင်လည်းပဲအာရဏဓာတ်အကြောင်းမပြီးဘူးလားပြီးလားပြီးတာပါပဲအာရဏအကြောင်းဟောရင်လည်းခန္ဓာအကြောင်းဓာတ်အကြောင်းတွေမပြီးဘူးလားပြီးလားပြ
ီး
ပါပဲသစ္စာအကြောင်းလည်းပြီးတာပါပဲဒါပေမဲ့လို့လည်းပဲတရားနာပရိသတ်တွေကအများကြီးရှိတဲ့အခါကျတော့တချို့တချို့ပုဂ္ဂိုလ်တွေကခန္ဓာအကြောင်းပြောလို့ညာပွင့်တဲ့ပုဂ္ဂိုလ်ရှိတယ်တချို့တချို့ပုဂ္ဂိုလ်တွေကအာရဏအကြောင်းပြောမှညာပွင့်တဲ့ပုဂ္ဂိုလ်ရှိတယ်တချို့ကဓာတ်အကြောင်းပြောမှတချို့ကသစ္စာအကြောင်းပြောမှပုဂ္ဂိုလ်တယောက်နဲ့တယောက်အခြေခံတတ်ခံခြင်းတူသလားမတူဘူးလားအဲ့ဒီလိုအခြေခံတတ်ခံခြင်းမတူတဲ့အခါကျတော့တမျိုးတည်းဟောယုံနဲ့မလုံလောက်ပါဘူးတဲ့အလုံးကိုခြုံငုံပြီးတော့ရှိသမျှနေလာကလေးတွေအမျိုးမျိုးလေးဘက်လေးတန်ကဟောပြလိုက်တဲ့အခါကျတော့မှခန္ဓာနဲ့ဉာဏ်ပွင့်တဲ့ပုဂ္ဂိုလ်အတွက်ခန္ဓာတရားဟောရင်ဉာဏ်ကလေးတွေပွင့်လာတချို့တချို့ပုဂ္ဂိုလ်အတွက်အာရဏတရားကလေးတွေဟောရင်ဉာဏ်ကလေးမပွင့်ဘူးလားပွင့်လာတချို့ကတတချို့ကသစ္စာတချို့ကအိန္ဒိရေကြီးတချို့ကပရိစ္ဆသမုပ္ပတ်ဟုတ်တယ်မဟုတ်လားအဲ့ဒီတည်းမှာခန္ဓာအကြောင်းအာရဏအကြောင်းဓာတ်အကြောင်းသစ္စာအကြောင်းအိန္ဒိရေအကြောင်းအဲ့ဒီတရား၅မျိုးဟာပရိစ္ဆသမုပ္ပတ်၄မျိုးဟောလိုက်ရင်အကုန်လုံးအကျုံးဝင်သွားပါတယ်ပရိစ္ဆသမုပ္ပတ်တရားဟောလိုက်ရင်ကျန်တဲ့တရားတွေအကျုံးဝင်မှုလားဝင်သွားလားပရိစ္ဆသမုပ္ပါဒ်တရားဓမ္မခန္ဓာကောမပါဘူးလားပါလ
ား
ခန္ဓာအကြောင်းလည်းပါတယ်အာရဏအကြောင်းလည်းပါတယ်ဓာတ်အကြောင်းလည်းပါတယ်နော်ပရိစ္ဆသမုပ္ပါဒ်စာရဲ့ကလေးတွေဝေထားတယ်မလား ပ အရိစ္ဆာကလေးတွေကြည့်လိုက်မယ်ဆိုရင်သာမျက်နှာနံပါတ်ဒုတိယသာမျက်နှာမှာပရမခန္ဓာအကြောင်းပြောထားတယ်ဒုတိယအာယတနတတိယဓာတ်သရုဒ္ဓသစ္စာအကြောင်းနေပါတယ်နော်အဲ့ဒါကလေးတွေပြန်ပြီးတော့ကြည့်ထားအလင်းသိမ့်တယ်လို့ခေါင်းကြီးတို့ဒီထဲမှာထည့်သွင်းပြီးတော့ဟောပေးသွားပါမယ်သာမီဒါပြင်လို့ရှိရင်ခန္ဓာရဏဓာတ်သစ္စာအင်းတွေတရားအမျိုးမျိုးအကြောင်းဝင်တဲ့တရားတွေတခြားတရားလားပရိစ္ဆသမုပ္ပါဒ်တရားလားအရာကြောင့်ကျေးဇူးတော်ရှင်ကမာမတိတာမုဂုတ်ဆရာတော်ဖရာကြီးကခန္ဓာအကြောင်းသိလို့တဲ့ပုဂ္ဂိုလ်များလည်းခန္ဓာအကြောင်းသိစေအာရဏဓာတ်သစ္စာဤတွေအကြောင်းသိလို့တဲ့ပုဂ္ဂိုလ်များလည်းသိရအောင်ဆိုပြီးတော့အညာကိုဂိုင်းတဲ့အနေနဲ့ပဋိစ္စသမုပ္ပါဒ်တရားကိုအဓိကထားပြီးတော့ဟောခြင်းဖြစ်တယ်လို့ဒီလိုမှတ်လိုက်ပေါ့ဘာတရားကိုအဓိကထားဟောတော့ပဋိစ္စသမုပ္ပါဒ်တရားဟောခြင်းအပြင်ခန္ဓာအကြောင်းကိုမသိရဘူးလားအာရဏဓာတ်သစ္စာဣန္ဒြေအကြောင်းတွေကိုသိရတာပါပဲเนาะဒါကြောင့်မလို့ပဋိစ္စသမုပ္ပါဒ်တရားကိုအခြေခံပြီးတော့မောဂောဆရာတော်ဘုရားကြီးကဟောနေခြင်းဖြစ်တယ်လို့ဒီလိုမှတ်လိုက်ပါကာမိဒါပြင်ပဋိစ္စသမုပ္ပါဒ်တရားကိုအခြေခံပြီးတော့ဘုန်းကြီးတို့ကခန္ဓာအကြောင်းကိုခဏစပြောပါမယ်ပဋိစ္စသမုပ္ပါဒ်စပိုင်းကိုကြည့်လိုက်မယ်ဆိုရင်မိမိတို့ရတာတဲ့ခန္ဓာသည်ပရိစ္ဆသမုပ္ပါဒ်သံဝါရဲ့ဘယ်နေရာမှာရှိသလဲမင်းနံပါတ်2အကွက်မှာရှိဘယ်နေရာမှာရှိတော့နံပါတ်2အကွက်ထဲမှာရှိတယ်နော်အဲ့ဒီနံပါတ်2အကွက်ထဲမှာရှိနေတဲ့တရားကိုသူ့ရှိတဲ့အတိုင်းရည်တွဲကြည့်လိုက်မယ်ဆိုရင်ဝိညာဉ်နာယုတ်သလာယရဏဖသဝေရဏတရားဘယ်နှမျိုးပါလဲဟုတ်ပြီတရား5မျိုးအရိတရား၅မျိုးသည်ပရိစ္ဆသမုပ္ပါဒ်နီးမှလာတဲ့ခန္ဓာ၅ပါးပတိစ္ဆသမုပ္ပါဒ်နီးဆိုတော့တုတ်တန်နီးလို့ပြောတာပေါ့နော်အရိတော့တုတ်တန်နီးမှလာတဲ့ခန္ဓာ၅ပါးအရိခန္ဓာ၅ပါးရှိတဲ့အထက်မှာဝိညာဉ်စရာကတိတဲ့သဘောတရားကလေးဝိညာဉ်စရာကဘာသဘောတရားတော့ဟောပြီတိတဲ့သဘောတရားကလေးအရိတိတဲ့သဘောတရားကလေးကိုဝိညာဉ်လို့ဒီလိုခေါ်တယ်မိမိတို့ရဲ့တဏ္ဍာမဘဝတစ်ခုရလာပြီဆိုရင်ဝိညာဉ်ဆိုတဲ့သိတဲ့သဘောတရားကလေးအရင်ဆုံးဖြစ်လာ။မှန်ပါဗျာ။ဒါသဘောတရားကလေးဖြစ်လို့ဝိညာဉ်ဆိုတဲ့သိတဲ့သဘောတရားကလေးအရင်ဆုံးဖြစ်လာနော်။အဲ့ဒါတော့ဖြစ်လာတဲ့အခါကျတော့အဲ့ဒီဝိညာဉ်ဆိုတဲ့သိတဲ့သဘောတရားကလေးမှာအတူတူရှင်းပြီးတော့အတူတူမှီပြီးတော့နာမ်ဆိုတဲ့သဘောတရားကလေးတွေလည်းမဖြစ်ဘူးလားဖြစ်လား။အဲ့ဒီတော့နာမ်ဆိုတဲ့သဘောတရားကဘယ်လိုလဲလို့မေးရင်သူကစေတသိက်ကိုပြောတာ။တခြားနေရာမှာနာမ်လို့ပြောရင်စိတ်ရယ်စေတသိက်ရယ်နိဗ္ဗာန်။တခြားနေရာမှာနော်။တခြားနေရာမှာနာမ်လို့ပြောရင်စိတ်ရယ်စေတသိက်ရယ်နိဗ္ဗာန်။နာမ်ဘယ်နှမျိုးရှိတော့စိတ်နာမ်ရယ်စေတသိက်နာမ်ရယ်နိဗ္ဗာန်နာမ်ရယ်နာမ်ဘယ်နှမျိုးရှိပါလိမ့်။အဲ့ဒီတော့မျိုးရှိတဲ့အထက်မှာဘာဖြစ်လို့နံလို့ခေါ်တယ်လဲလို့မေးရင်တော့ညွတ်ကိုင်းတက်တဲ့သဘောရှိလို့နံ။ဘာသဘောရှိလို့တော့ပုဂ္ဂိုလ်တိုင်းလည်းပဲသူများကိုညွတ်ကိုင်းတက်တယ်။တရပားရဲ့ညွတ်ကိုင်းကိုလည်းမခံရဘူးလားခံရလား။ဒီနေရာမှာညွတ်ကိုင်းတယ်ဆိုတာအာယုံပြုတာကိုပြောတာပါပဲ။ညွတ်ကိုင်းတယ်ဆိုတာဘာကိုပြောတာတော့အဲ့ဒီတော့သူတို့ကိုယ်တိုင်လည်းပဲသူများကိုအာယုံပြုတ်တတ်တယ်။သူများရဲ့အာယုံပြုတ်ကိုလည်းပဲခံရပါတယ်။အဲ့ဒါကြောင့်မလို့တခြားလို့ခေါ်တာလားနံလို့ခေါ်တာလား။ဟောပြီနံကဘယ်နှမျိုး၊ပေါင်းမျိုး။ဘာနံနေတော့သိမ့်နံ၊တတသိမ့်နံ၊နိဗ္ဗာန်နံ၊နံဘယ်နှမျိုးပါလဲ။အဲ့ဒီ၃မျိုးရှိတဲ့အထက်မှာနည်းနည်းတော့ကွာခြားချက်တော့ရှိစိတ်နံနဲ့စေတသိက်နံကကိုယ်တိုင်လည်းသူများကိုညှို့ကိုင်းတတ်တယ်။သူများရဲ့ညှို့ကိုင်းကိုလည်းခံရပါတယ်။ဒါကြောင့်မလို့သူတို့ကိုနံလို့ခေါ်တယ်။နိဗ္ဗာန်ဆိုတဲ့နံကြတော့ကိုယ်တိုင်ကသူများကိုမညှို့ကိုင်းတတ်ဘူး။သူတစ်ပါးရဲ့ညှို့ကိုင်းကိုပဲခံရ။တနည်းအားဖြင့်ပြောရင်ကိုယ်တိုင်ကသူများကိုအာယုံမပြုတ်တတ်ဘူး။သူများရဲ့အာယုံအပြုတ်ကိုပဲခံရ။ဒါကနိဗ္ဗာန်ရဲ့သဘော။သိနေစေတသိက်ကကိုယ်တိုင်နဲ့သူများကိုအာယုံပြုတတ်တယ်။သူများရဲ့အာယုံအပြုတ်ကိုလည်းခံရ။ဒီလိုမလား။ဒီနေရာမှာကိုယ်တိုင်ဆိုတာကစိတ်စေတသိက်ကိုပြောတာပါ။သူများဆိုတာကလည်းစိတ်နဲ့စေတသိက်ကိုပြောတာ။ဒီနေရာမှာပုဂ္ဂိုလ်တတ္တဝါမပါဘူး။ဟုတ်တယ်မလား။အ အဲ့ဒီတော့စိတ်တရားနဲ့စရိသိတရားတွေမိမိကိုယ်တိုင်ကလည်းအခြားသောစိတ်စရိသိနိဗ္ဗာန်ကိုအာရုံမပြုဘူးလားပြုလားသူတို့ဘာရဲ့အာရုံပြုကိုယ်ကောမခံရဘူးလားခံရလားအဲ့ဒါကြောင့်မလို့သူတို့ကဘယ်လိုနာမည်တတ်မလဲနံလို့ခေါ်တယ်ဘယ်လိုနာမည်တတ်မလဲနံလို့နာမည်တတ်နိဗ္ဗာန်စရိတရားကြတော့ကိုယ်ကိုယ်တိုင်ကသူတို့ဘာကိုအာရုံမပြုတတ်ဘူးဒါပေမဲ့လို့အခြားသောစိတ်စရိသိတွေကသိစေတသိတဲ့ရဲ့အာယုံအပြုတ်ကိုတော့မခံရဘူးလားခံရလားကိုကိုယ်တိုင်ကအာယုံမပြုတ်တတ်ဘူးသူတစ်ပါးရဲ့အာယုံအပြုတ်ကိုတော့အဲဒါကြောင့်မလို့နိဗ္ဗာန်ကိုလည်းပဲနံလို့မခေါ်ရဘူးလားခေါ်ရဟုတ်ပြီဒါနံရဲ့သဘောလေးနော်အခုဒီနေရာမှာကြတော့စိတ်ရဲ့စေတသိရဲ့နှစ်မျိုးတည်းပဲယူတယ်နိဗ္ဗာန်ကိုမယူပါဘူးဘာနဲ့ဘာကိုယူတော့အဲ့ဒီလိုနှမျိုးရှိတဲ့အထက်မှာဝိညာဉ်ဆိုတဲ့ပထမဆုံးစလုံးကလေးနဲ့စိတ်တရားကိုယူထားပြီးသားဖြစ်တဲ့အတွက်ဒုတိယစလုံးဖြစ်တဲ့နံဆိုတဲ့နေရာမှာစိတ်ကိုယူလို့မရတော့ဘူးဘယ်သူကိုယူမလဲစေတသိက်ကိုပဲယူရတော့ဟုတ်တယ်မလားမှန
်ပါ
ဗျာအဲ့ဒါကြောင့်မလို့ခေါင်းဖောင်းကြီးတို့ပြန်ပြောမယ်တခြားနေရာမှာနံဆိုတဲ့စကလုံးတွေ့ရင်စိတ်လည်းပါတယ်စေတသိက်လည်းပါတယ်နိဗ္ဗာန်လည်းပါတယ်ဒီလိုမဟုတ်လားမှန်ပါပ
ါ
တခြားနေရာမှာနံစရဲစကလုံးတွဲရင်ဘယ်နှမျိုးတော့ဘယ်သူတွေပါလဲစိတ်ရဲ့စေတသိက်ရဲ့နိဗ္ဗာန်ဒါတိတိကျကျမှတ်နော
်
ဒါညာတပညာအနေနဲ့အခြေခံကလေးတွေဘုန်းကြီးတို့ပြောပြနေတာမှန
်ပါပါ
အဲ့ဒီအခြေခံကလေးတွေမပိုင်လို့ရှိရင်ဝိပဿနာတရားနာတဲ့အခါမှာသိပြီးတော့နာမရှင်းနိုင်ဘူးအဲ့ဒါကြောင့်မလို့အခြေခံဖြစ်တဲ့ဘိဓမ္မာသဘောတရားကလေးတွေရှင်းပြနေခြင်းဖြစ်ပါတယ်။အဲ့ဒီတော့ဒီနေရာမှာဝိညာဉ်ရဲ့နာယုတ်ရောက်စရာသာထားပါအောင်ဝိညာဉ်ရဲ့နာယံသကလုံးဘယ်နှလုံးတွေ့တော့အဲ့ဒီသကလုံးနှလုံးရှိတဲ့အထက်မှာဝိညာဉ်ဆိုတဲ့သကလုံးလေးကတခြားကိုယူထားတာလားစိတ်ကိုယူထားတာလားအဲ့ဒီတော့စိတ်ကိုယူထားပြီးသားဖြစ်တဲ့အတွက်နံဆိုတဲ့စကလုံးမှာစိတ်ပါဝင်ခွင့်မရတော့နောက်တကခန္ဓာလို့ပြောတဲ့အတွက်နိဗ္ဗာန်လည်းပါဝင်ခွင့်မရတော့ဒီထဲမှာပါတဲ့တရားတွေဒီတခြားလားခန္ဓာကိုပြတဲ့တရားလားနိဗ္ဗာန်ဒီခန္ဓာဟုတ်ရဲ့လ
ား
အဲ့ဒါကြောင့်ဒီထဲမှာနိဗ္ဗာန်ကိုလည်းထည့်လို့မရဘူးဒီလိုဆိုရင်နံဆိုတဲ့စကလုံးလေးမှာဘလို့ကိုပဲယူရမှာစေတသိက်ကိုပဲယူရမယ်ဒီလိုဆိုရင်ဝိညာဉ်ကဘယ်လိုတော့စိတ်နာကဘယ်လိုတော့စေတသိက်ဝိညာဉ်ဆိုတဲ့စိတ်ဖြစ်ရင်စေတသိက်ဆိုတဲ့နာနဲ့အတူတူဖြစ်တယ်ဝိညာဉ်ဆိုတဲ့စိတ်ဖြစ်ရင်စေတသိက်ဆိုတဲ့နာနဲ့တိကျဖြစ်တာလားအတူတူဖြစ်တာလားပရိစ္ဆေသမုပ္ပါဟောဒီစဝိုင်းထဲမှာကြည်ထားတော့တစ်ခုစီဖြစ်နေတာပေါ့တစ်ခုစီဖြစ်နေတော့သာသနာတစ်မျိုးတည်းရေးလို့မှမရပဲကိုတမျိုးရေးပြီးမှနောက်တမျိုးရေးရမှာမလားမှန်ပါဘုရားနောက်ကနေရုပ်တော့လဲတမျိုးရုပ်ပြီးမှနောက်တမျိုးရုပ်ရမှန်ပါဘုရ
ား
တကယ်ဖြစ်တဲ့အခါကျတော့တမျိုးပြီးမှတမျိုးဖြစ်တာလားဒီပြိုင်နေဖြစ်တာ
ပြိုင်နေဖြစ်တာ
ဟုတ်ပြီဒီလိုဆိုတော့စိတ်နဲ့နာအတူတူဖြစ်တယ်လို့မှားလားမှန်ပါ
ဘုရား
ဒီနေ့အဖြစ်ပြောမယ်စိတ်နဲ့စေတသိက်အတူတူဖြစ်တယ်လို့မှားလားမှန်ပ
ါ
တိုင်းမတိုင်းရေးကြည့်တယ်နော်မှန်ပါဘ
ုရား
စိတ်နဲ့စေတသိက်တိကျဖြစ်တာလားအတူတူဖြစ်တာလားအတူတူဖြစ်တယ်။ကဲနောက်တစ်ခါကျတော့နံပြီးတဲ့အခါကျတော့ယုတ်ဒီလိုမလား။မှန်ပါဗ
ျ
ာ။အဲ့ဒီယုတ်တည်တဲ့တွဲနေတဲ့ဘုံဒီမှာနံတရားတိုင်းနံတရားတိုင်းဒီဘလို့မှမှီပြီးတော့ဖြစ်ရတော့ယုတ်ကိုမှီပြီးတော့ဖြစ်ရ။ယုတ်မပါတဲ့ဘုံတွေကိုမဆိုးလို့ပါဘူးနော်။မှန
်
ပါဗျာ။ယုတ်နဲ့နံတွဲနေတဲ့ဘုံဒီမှာနံတရားတွေဘလို့ကိုမှီပြီးတော့ဖြစ်တော့အဲ့ဒါလေးလည်းတည်တည်ချာချာမှတ်ထားလိုက်နံတရားတွေဖြစ်တယ်စိတ်တွေဖြစ်တယ်စတိတ်တွေဖြစ်တယ်အဲ့ဒီတရားတွေသည်ဖြစ်တိုင်းဖြစ်တိုင်းလွတ်လွတ်ကင်းကင်းသူကြီးသီးသန့်ဖြစ်တာလားယုတ်ကိုမှီပြီးတော့ဖြစ်တာလားယ
ုတ်ကိုမှ
ီပါဘူးယုတ်ကိုမှီပြီးတော့ဖြစ်တယ်အမှီကယုတ်မပါဘဲမဖြစ်ဘူးနော
်
နောက်တစ်ခါနောက်တစ်မျိုးနောက်တစ်မျိုးကနံကြောင့်ဖြစ်တဲ့ယုတ်ဒီလိုမလ
ား
အဲ့ဒီနံကြောင့်ဖြစ်တဲ့ယုတ်ကဒီနေရာမှာတော့ဘုန်းကြီးတို့စတိစာယုတ်စိတ်ကြောင့်ဖြစ်တဲ့ယုတ်ကိုယူလိုက်ပါစေကြောင့်ဖြစ်တဲ့ယုတ်ပါဠိလိုတော့ဘယ်လိုခေါ်မလဲစေတစာယုတ်မြန်မာလိုကစေကြောင့်ဖြစ်တဲ့ယုတ်ပ ါဠိလိုကဘယ်လိုပြောမလဲသတိစာယုတ်ဟုတ်ပြီပရမယုတ်ကအမိခံယုတ်ဒုတိယယုတ်ကစိတ်ကြောင့်ဖြစ်တဲ့ယုတ်ဟုတ်တယ်မလားပရမယုတ်ကအမိခံယုတ်တာဘယ်လိုရအမိခံလဲမင်းအဲ့ဒီစိတ်ရဲ့အမိခံပေါ့ဘယ်လိုရအမိခံတော့ပရမယုတ်ကစိတ်ရဲ့အမိခံဖြစ်တဲ့ယုတ်ဒုတိယယုတ်ကစိတ်ကြောင့်ဖြစ်တဲ့ယုတ်အကျမ်းများဖြင့်ဘယ်နှမျိုးတော့အဲ့ဒီနှမျိုးရှိတဲ့အထက်မှာစိတ်ရဲ့အမိခံဖြစ်တဲ့ယုတ်သည်နော်ဘုန်းတော်ဒကာရမတွေအိယာကလေးအပေါ်မှာပက်လက်ကလေးလှမ်းပြီးတော့နေမယ်ဆိုလို့ရှိပက်လက်ကလေးလှမ်းလို့ရနေတာဒီအောက်ကအိယာဖြာသိမ်မျိုးမရှိလို့ရတာလားရှိလို့ရအောက်ကဖြာသိမ်မျိုးကြမ်းမြင်ကရင်မရှိဘဲနဲ့ပက်လက်ကလေးလှမ်းနေလို့ရပါမလား
မရပါဘ
ူးမရဘူးအဲ့ဒီတော့အောက်ကဖြာသိမ်မျိုးကြမ်းမြင်နေမိရဘုရားတရားဓမ္မတွေရဲ့ခန္ဓာကိုယ်ကမိတတ်တဲ့အရာဟုတ်တယ်မလားခန္ဓာကိုယ်ကမိတတ်တာဖြာသိမ်မျိုးကြမ်းမြင်ကမိရထိုနည်းလို့သာပဲကလထိုင်လေးတစ်လုံးမှတက်ထိုင်နေတယ်အဲ့ဒီကလထိုင်လေးကမိရထိုင်နေတဲ့ပုဂ္ဂိုလ်ကမိတတ်တာအဲ့လိုဆိုတော့ကလထိုင်လေးတစ်လုံးမှတက်ထိုင်နေတဲ့လူတယောက်ကိုကြည့်လိုက်မယ်ဆိုရင်အပေါ်ကလူကိုတွေ့မယ်အောက်ကကလထိုင်ကိုတွေ့ဟုတ်တယ်မလားအဲ့ဒီအချိန်မှာကလထိုင်ကိုပြလိုက်စမ်းထိုင်လို့ရရလ
ား
မရဘူးကလထိုင်လေးပြလိုက်ရင်ထိုင်လို့ရပါမလားထိုင်နေတယ်ဆိုကြတဲ့ကောကလထိုင်မရှိလို့လားရှိလို့လားအဲ့ဒီတော့ထိုင်နေတယ်ဆိုရင်ကလထိုင်ရှိကိုရှိနေတယ်ထိုင်နေတယ်ဆိုရင်ကလထိုင်ရှိကိုရှိနေတယ်ကလထိုင်မရှိဘဲနဲ့ထိုင်နေလို့ရပါမလားမရပါဘူး
ခ
င်ဗျာမရဘူးအဲ့ဒီလိုပဲဒီနေရာမှာလည်းပဲစိတ်တော်စတတိတ်တော်ဆိုတဲ့နံတရားလေးတွေဘလို့ကိုမိပြီးတော့ဖြစ်တော့ရုပ်ကောမိပြီးတော့ဖြစ်ပါတယ်ရုပ်ကောမိပြီးတော့ဖြစ်ပါတယ်ဆိုကြတဲ့ကောကအဲ့ဒီစိတ်တွေစတတိတ်တွေဖြစ်နေတဲ့အချိန်မှာဒီရုပ်ကလေးမရှိဘူးလားရှိနေလား ဟုတ်ပြီရှိနေတယ်နော်အဲ့ဒီရောက်ကလေးပြတ်သွားရင်ဒီစိတ်စရတိတ်လည်းဘလုံးမှမီလို့မရတော့စိတ်စရတိတ်မီနေတယ်ဆိုကြတဲ့ကောကအဲ့ဒီရောက်မရှိဘူးလားရှိနေလားဟုတ်ပြီဒီလိုဆိုအဲ့ဒီစိတ်စရတိတ်တွေဖြစ်နေတဲ့အချိန်မှာအဲ့ဒီရောက်တရားကလေးကလည်းရှိနေတယ်လို့နားလည်လိုက်ပါစိတ်စရတိတ်ဆိုတဲ့နံတရားကလေးတွေဖြစ်နေတဲ့အချိန်မှာဘယ်လိုရှိနေတော့ရောက်တရားလေးရှိနေတယ်နော
်
မပြတ်သေးဘူးဟုတ်တယ်မလားအဲ့ဒီရောက်တာပြတ်သွားပြီဆိုတော့ဘောကမှီတတ်တဲ့နံဘလို့မှမှီလို့မရတော့မှီတတ်တဲ့နံကလေးမှီလို့ရနေခြင်းဒီအဲ့ဒီရောက်တရားမရှိလို့လားရှိနေလို့လားရှိနေလို့အဲ့ဒီလို့ဆိုတော့နော်စိတ်နဲ့စတတိတ်ကအတူတူဖြစ်တာစိတ်နဲ့စတတိတ်ကဘာတော့အဲ့ဒီစိတ်စတတိတ်ဆိုတဲ့နံတရားနဲ့ဒီရောက်ကလည်းအတူတူဖြစ်တာပဲဟုတ်တယ်မလားဖြစ်ပုံဖြစ်နေခြင်းတော့မတူဘူးနော်အတူတူဖြစ်တာချင်းတော့တူတယ်ဒါပေမဲ့ဖြစ်ပေါ်ဖြစ်နေကြူရလားမှန
်ပါ
ဘုရားစိတ်နဲ့စိတ်တဲ့အတူတူဖြစ်တာကခွဲမရအောင်တူလာဟုတ်တယ်မလားစိတ်နဲ့စိတ်တဲ့အတူတူဖြစ်တာကဘယ်လိုဖြစ်လာတာတော့ခွဲမရအောင်တူတာစိတ်နဲ့စိတ်တဲ့ရောပြီးတော့တမပြီးတော့ဖြစ်လာတာမှန်ပါဘုရားရောနဲ့အတူတူဖြစ်တယ်ဆိုတာကခွဲလို့ရတယ်မှန်ပါဘုရ
ား
ခွဲလို့မရဘူးလားရလားမှန်ပ
ါ
ဘုရားစိတ်စိတ်တဲ့ဆိုတဲ့နန္တရားနဲ့ယောစရတရားနဲ့ခွဲလို့မရဘူးလားရလားရတယ်အတူတူတော့ဖြစ်တယ်ဒါပေမဲ့လို့ခွဲမရအောင်တူတာလားခွဲရတဲ့သဘောနဲ့ဖြစ်နေတာလားခွဲရတဲ့သဘောနဲ့ဖြစ်နေတာဒီလိုမလားအဲ့ဒီတော့ဒါကနန္တရားဒါကယုတ်တရားအဲ့ဒီလိုခွဲရလို့တော့မရဘူးလားရသို့တော်လည်းနန္တရားလေးဖြစ်နေတဲ့အချိန်မှာယုတ်တရားကောမရှိဘူးလားရှိလားဟုတ်ပြီဒီလိုဆိုလို့ရှိရင်နန္တရားကိုမြင်လိုက်တဲ့အချိန်ကလေးမှာယုတ်တရားကလည်းရှိနေတယ်လို့မှတ်လိုက်နန္တရားလေးရှိနေတဲ့အချိန်မှာနန္တရားလေးကိုမြင်လိုက်တဲ့အချိန်မှာဘယ်လိုရှိနေတော့ယုတ်တရားကလေးရှိနေဘာဖြစ်လို့လဲဆိုတော့သူကအတူတူဖြစ်တာကိုဟုတ်တယ်မလားအတူတူဖြစ်တာဒါပေမဲ့လို့ခွဲရတဲ့သဘောနဲ့အတူတူဖြစ်တာလားခွဲရတဲ့သဘောနဲ့အတူတူဖြစ်တာလားခွဲရတဲ့သဘောနဲ့အတူတူဖြစ်တာဆိုတော့ခွဲကြည့်လို့တော့မရဘူးလားရဟောရာကနာမပါပဲဟောရာကရုပ်ပါပဲခွဲကြည့်လို့တော့မရဘူးလားရခွဲကြည့်လို့ရပြန်ရညာတော့လည်းပဲနန္တရားဖြစ်နေတဲ့အချိန်မှာယုတ်တရားကလေးကလည်းရှိနေတာဖြစ်တဲ့အတွက်နန္တရားလေးကိုကျင်းကျင်းနဲ့ယုတ်တရားကိုလည်းပဲမြင်ခွင့်မရဘူးလားရသွားလား ရသွားပါတယ်။ဒါဝိပဿနာချုပ်ဖို့ရန်အတွက်တော့အခြေခံကလေးတွေလမ်းခင်းပေးနေတာပါ။နောက်ရောတစ်မျိုးရှိသေးတယ်တဲ့။အဲဒီရောမျိုးအဲဒီယောဂပါလဲဆိုလို့ရှိရင်နာကြောင့်ဖြစ်တဲ့ယောဂ။အဲဒီနာကြောင့်ဖြစ်တဲ့ယောဂကိုကုဏနာမည်ပေးထားပါတယ်။စေတ္တဇယောလို့နာမည်ပေးထားတယ်။ဘာယောတဲ့တော့စေတ္တဇယောဆိုတာကစိတ်ကြောင့်ဖြစ်တဲ့ယောဂ။ဘာကြောင့်ဖြစ်တဲ့ယောဂတော့စိတ်ကြောင့်ဖြစ်တဲ့ယောဘုန်းကြီးတို့သိတာသိလွယ်ထင်လွယ်တဲ့ဥပမာကလေးပေးရမယ်ဆိုရင်အော်မိမိရဲ့စိတ်ထဲမှာဝမ်းသာတဲ့စိတ်ကလေးပေါ့မျက်နှာကလေးကလည်းချက်ချင်းကြည်သွားတာပဲယောကလေးမပြောင်းဘူးလားပြောင်းသွားလားအော်ဒေါသထွက်တဲ့စိတ်ကလေးဒေါသစိတ်ကလေးပေါ်လာယောကလေးကတော့ချက်ချင်းမပြောင်းဘူးလားပြောင်းသွားအံ့ဩတဲ့စိတ်ကလေးပေါ့ယောကလည်းအံ့ဩတဲ့မူရာလေးပြောင်းသွားတာပဲဟုတ်တယ်မလားအေးအဲ့ဒီလိုမျိုးမျိုးပြောင်းသွားတာဒီတခြားကြောင့်ပြောင်းသွားတာစိတ်ကြောင့်ပြောင်းသွားစိတ်မျိုးမျိုးဖြစ်တယ်လို့ယောဂလည်းပဲအမျိုးမျိုးဖြစ်သွားတာပဲเนาะအဲ့ဒီယောဂကလေးတွေဒီတခြားအချိန်မှာဖြစ်တာလားစိတ်ဖြစ်တဲ့အချိန်မှာဖြစ်တာလားစိတ်ဖြစ်တဲ့အချိန်မှာသူကလည်းဖြစ်လိုက်တာပဲเนาะအဲ့ဒီတော့စိတ်ကြောင့်ဖြစ်တဲ့စိတ္တဇယောဂကလေးတွေကလည်းပဲစိတ်ဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ဖြစ်နေတယ်စိတ်ဖြစ်တိုင်းဖြစ်တိုင်းလိုက်ပြီးတော့ဖြစ်နေတယ်ဆိုတော့သူကလည်းတစ်ချိန်တည်းမှာဖြစ်နေတာပေါ့တစ်ချိန်တည်းဖြစ်တယ်ဆိုတော့အတူတူဖြစ်တယ်လို့ပြောလို့မရဘူးလားယောတစ်ချိန်တည်းမှာဖြစ်တယ်အတူတူဖြစ်တယ်ဟုတ်တယ်မလားဒါပေမဲ့ခွဲမရအောင်တူတာလားခွဲရတဲ့သဘောနဲ့တူတာလားခွဲရတဲ့သဘောနဲ့တူတာစိတ်နဲ့စိတ်တည်းကတော့ခွဲလို့မရတော့တမပြီးတော့ရောနောက်ပြီးတော့ဖြစ်တာဟုတ်တယ်မလားရောနဲ့ဖြစ်တာကြတော့ခွဲရတဲ့သဘောမျိုးနဲ့တပြိုင်တည်းဖြစ်တာကိုပြောတာနော်ကဲကောင်းပြီဒါဖြစ်လို့ရှိရင်ပြန်ပြောမယ်စိတ်ကြောင့်ဖြစ်တဲ့ယောတဏှာဖြစ်ပြောရင်နာညောင်းဖြစ်တဲ့ယောအဲ့ဒီယောဒီစိတ်ဖြစ်တဲ့အချိန်မှာအတူတူလိုက်ဖြစ်တာမို့လို့နော်စိတ်ကလေးကိုရှုနေရင်လည်းအဲ့ဒီယောကိုလည်းတွဲပြီးတော့ရှုလို့မရဘူးလားရလားစိတ်ကလေးကိုရှုနေတဲ့အချိန်မှာအဲ့ဒီယောကိုလည်းပဲအလိုလျောက်မြင်မိတာမဖြစ်ဘူးလားဖြစ်တာလားတွဲပြီးတော့ရှုလို့မရဘူးလားရသဘောချင်းမတူတဲ့တော့ခွဲပြီးတော့ရှုလို့ရတယ်ရပြီရညာတော့လည်းနာကိုရှုနေရင်ရှုနေရင်လည်းအော်မိမိရဲ့အရှုဉဏ်ကရုပ်တရားစီကိုလည်းရောက်ရှင်ရောက်သွားတတ်တာပဲဟုတ်တယ်မလားအဲ့ဒီတော့ဝိပဿနာရဲ့ရှုကံဆိုတဲ့နယ်ပယ်ထဲမှာနတ်တရားနဲ့တွဲပြီးတော့ဖြစ်ပေါ်ဖြစ်နေနှမျိုးရှိတယ်နံပါတ်၁ကအမိကံအနေနဲ့တွဲဖြစ်တယ်နံပါတ်၂ကစရိဇယောအနေနဲ့တွဲဖြစ်တယ်ဟုတ်တယ်မလားအဲ့ဒါကြောင့်မလို့နံဖြစ်ရင်ရုပ်ဖြစ်တယ်ပြန်ပြောနာပြည့်ရင်ရုပ်ဖြစ်တဲ့အတွက်ဟောဒီပရိစ္ဆေသမုပ္ပါဒ်စာဝိုင်းထဲမှာနာနဲ့ရုပ်ကိုတွဲပြီးတော့ပြထားတယ်။ရှင်းတယ်နော်။ဘယ်လိုနဲ့ဘယ်လိုတွဲပြီးတော့ပြထားတော့။ဘာကြောင့်ပါလဲ။နာပြည့်ရင်ရုပ်ဖြစ်တယ်။နာဖြစ်တဲ့အချိန်မှာရုပ်ကလေးကလည်းဖြစ်နေတယ်။ဟုတ်တယ်မလား။နာဖြစ်တဲ့အချိန်မှာဘယ်လိုဖြစ်နေတော့။အော်ဒီလိုဆိုတော့မိမိတို့ကဘဝအနေနဲ့ပြောမယ်ဆိုရင်တော့ဒါပရိသန္ဓေပေါ့နော်။ဘဝအနေနဲ့ပြောရင်ပရိသန္ဓေဝิญဉ္ဇဉ်ကလေးဖြစ်လာတယ်ပရိသန္ဓေဝิญဉ္ဇဉ်ကလေးဖြစ်လာတော့စရိသေတွေနဲ့တွဲဖြစ်လာတယ်ပြီးတဲ့အခါကျတော့သတို့ကြောင့်ဖြစ်တဲ့ယုတ်တရားကလေးတွေအမိခံဖြစ်တဲ့ယုတ်တရားကလေးတွေအဲဒီလိုတွဲဖြစ်လာတယ်လို့ဘဝတစ်ခုအနေနဲ့ပြောရင်ပရိသန္ဓေအနေနဲ့မပြောရဘူးလားပြောရလားဟုတ်ပြီဒါကတော့ဘဝအနေနဲ့ပြောလိုက်တာပေါ့နော်သို့တော်ဘုန်းကြီးတို့ဓမ္မတွေကအခုသိရမှာကဟောပရိသန္ဓေကိုသိဖို့မလိုပါဘူးဘာကိုသိဖို့လိုတယ်အရှုခံတရားသိဖို့လိုတာဟုတ်တယ်မလားဟောပရိသန္ဓေတို့ဘာလို့ဆိုတာကဘုန်းတော်ဒကာရမတွေရဲ့အရာမဟုတ်ပါဘူးအပင်ကြီးရတဲ့ပုံကိုယ်တွေရဲ့အရာဟုတ်တယ်မလားအပင်ကြီးရတဲ့ပုံကိုယ်တွေမှမြင်နိုင်တဲ့အရာဘုန်းတော်ဒကာရမတွေမြင်လည်းမမြင်နိုင်ပါဘူးမြင်ဖို့လည်းမလိုပါဘူးနော်အဲ့တော့ဘုန်းတော်ဒကာရမတွေရဲ့မြင်သိမြင်ထားတဲ့အရာကတော့အခုလောလောဆယ်ပေါ်နေတဲ့စိတ်ရဲ့စိတ်တည်းရဲ့ရုပ်ရဲ့ဒါပဲမလားအခုလောလောဆယ်ပေါ်နေတဲ့အခုလောလောဆယ်ဆိုတာတခြားပြောတာလားပစ္စုပန်လို့ပြောတာလားအဲ့ဒီပစ္စုပန်မှာပေါ်လာမယ်စိတ်ရဲ့စိတ်တည်းရဲ့ရုပ်နော်ဒါကြောင့်မလို့ခုနဘုန်းကြီးပြောတယ်လေမိမိတို့ရဲ့ခန္ဓာမှာအခုဖြစ်နေတဲ့တရားသည်ဟောပရိစ္ဆသမုပ္ပါဒ်ဆံဝိုင်းကိုကြည့်လိုက်မယ်ဆိုရင်နံပါတ်ဘယ်လောက်မှရှိတော့နံပါတ်၄ခွဲမှရှိပါတယ်အဲ့ဒီတရားသည်ဝိပဿနာရှုမဲ့ပုဂ္ဂိုလ်များအတွေ့တခြားတရားလားပြစ္ဆုတ်ပံတရားလားပြစ္ဆုတ်ပံတရားနော်ပြစ္ဆုတ်ပံတရားဆိုတော့အခုအကြောင်းတိုက်ဆိုင်လို့အခုပေါ်လာတဲ့တရား ဟုတ်တယ်မလားအခုကြောင်းတိုက်ဆိုင်လို့အခုပေါ်လာတဲ့တရားအဲ့ဒီတရားဒီပြစ္ဆုတ်ပံတရားနော်အဲ့ဒီပြစ္ဆုတ်ပံတရားကဘယ်လိုမျိုးရှိသလဲဆိုရင်အကျဉ်းချုပ်အဖြစ်၃မျိုးရှိစိတ်ရဲ့စိတ္တရဲ့ရုပ်ဘယ်လိုမျိုးတော့သဘာဝနဲ့ကိုကြည့်လိုက်မယ်ဆိုရင်ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့၃မျိုးနော်သဘာဝနဲ့ကြည့်လိုက်ရင်ဘယ်လိုတွေ့တော့ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့အဲ့ဒီမှာတပိုင်းပိုင်းထားလိုက်ဟုတ်တယ်မလားအဲ့ဒီတပိုင်းကိုဘုန်းကြီးတော်အခုပြောထားတဲ့ဟောဒီမှာပရသရိခွေကလေးတွေနဲ့ပြထားတယ်ခန္ဓာဘယ်နှပါးတော့အဲ့ဒီခန္ဓာ၅ပါးကနော်အဘိဓမ္မာနီးနဲ့ပြောတဲ့အရှုကခန္ဓာကလေးတွေဒီလိုမလားအရှုကခန္ဓာဆိုတာကပရမတ္ထသဘောပရမတ္ထသဘောဆိုတာကအဘိဓမ္မာနီးနဲ့ပြောထားတဲ့သဘောအဘိဓမ္မာနီးနဲ့ပြောရမယ့်သဘောဒီလိုမလားအဲ့ဒီဗိဓမာနီနဲ့ပြောရမယ့်သဘောတရားက၅မျိုးရှိတယ်။မြန်မာလိုပြောလိုက်မယ်ပါဠိလိုပြောလိုက်မယ်ဆိုရင်ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဘယ်နှမျိုးရှိတော့အဲ့ဒီ၅မျိုးကိုဝိပဿနာရှုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းကသိလဲသိထားရမယ်။သဘောတရားကိုလည်းသိထားရမယ်နာမည်ကိုလည်းသိထားရမယ်သဘောတရားကိုလည်းသိထားရမယ်ဟုတ်တယ်မလားစောစောတုန်းကတော့နာမည်ကောသဘောတရားကောသိထားရမယ်တကယ်တော့လောတဝိပဿနာရှုတဲ့အခါကျတော့နာမည်ကိုအာယုံပြုစရာမလိုတော့ဘူးအဲ့ဒီသဘောတရားလေးတွေပေါ်လာတာနဲ့ပေါ်လာတာနဲ့တပြိုင်တည်းအော်ဒီသဘောတရားလေးပေါ်လာတယ်ဒီသဘောတရားလေးပေါ်လာတယ်ဒီလိုသိလိုက်ရင်တော်ပြီဟုတ်တယ်မလားဟုတ်ပြီအဲ့ဒီသဘောတရားလေးတွေပေါ်လာတာလည်းသိအောင်လုပ်ရပြတ်သွားတာလေသိအောင်လုပ်ရအောင်အားလုံးသိရမယ့်သဘောတရားဘယ်နှမျိုးတော့၅မျိုးဘယ်နှမျိုးတော့အဲ့ဒီသဘောတရားကလေးတွေပေါ်လာတာလေသိအောင်လုပ်ရမယ်ပြတ်သွားတာလေသိအောင်လုပ်ရမယ်အဲ့ဒီတော့ပေါ်လာတာလေသိအောင်လုပ်ရမယ်ဆိုတော့မပေါ်ခင်ကတည်းကဟောတာကရူပခန္ဓာဟောတာကဝေဒနာခန္ဓာဟောတာကသိညာခန္ဓာဟောတာကသင်္ခါရခန္ဓာဟောတာကဝိညာဉ်ခန္ဓာပေါ်လာတာလေးကိုမကြည့်ခင်ကတည်းကဒီလိုသဘောပေါက်ထားဖို့လိုတယ်ဒါကိုညာတာပရိညာလို့ပြောတာနော်ဟောပြီဒီလိုဆိုတော့ပွဲမဝင်ခင်အပြင်ကကျင်းပါဆိုတာလိုပဲမိမိခန္ဓာမကြည့်ခင်ကတည်းကဟောရူပခန္ဓာရဲ့သဘောသိအောင်မလုပ်ရဘူးလားလုပ်ရလားအဲ့ဒီရူပခန္ဓာဒီကုဏပရိစ္ဆသမုပ္ပါဒ်ဆက်ဝိုင်းနဲ့ကြည့်လိုက်တဲ့အခါကျတော့ဝိညာဏရုပ်ဆိုတဲ့သက္ကလုံပေါင်းလုံးထဲမှာရုပ်ဆိုတဲ့သက္ကလုံလေးကိုပြောတာဘလို့ကိုပြောတော့ရုပ်ဆိုတဲ့သက္ကလုံလေးကိုပြောတာအဲ့ဒါဒီဟောဒီမှာခန္ဓာအနေနဲ့ပြောတော့ဗာခန္ဓာတော့ရူပခန္ဓာဒီလိုမလားဘာသဘောတရားရှိသလဲမင်းရင်ဖောက်ပြန်တဲ့သဘောတရားရှိတယ်တောမိတာဖြင့်ရှင်းဆက်သွားဟောဒီခန္ဓာကဝေဒနာခန္ဓာဟောတာကသိညာခန္ဓာဟောတာကသင်္ခါရခန္ဓာခန္ဓာဘယ်နှမျိုးလဲ3မျိုးအဲ့ဒီ3မျိုးတည်းပဋိစ္စသမုပ္ပါဒ်စံဝိုင်းထဲမှာနာမ်ဆိုတဲ့သက္ကလုံကိုပြောတာဘယ်လိုကိုပြောတော့နာမ်ဆိုတဲ့သက္ကလုံလေးသည်အဘိဓမ္မာနည်းနဲ့ပြောရင်ခန္ဓာဘယ်နှပါးတော့သက္ခဏာ၄တော့ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာနောက်ပိုင်းမှာဖွင့်ပြတော့ကတကယ်လို့နော်နာယောဆိုတဲ့နေရာမှာနာနိဗ္ဗာန်ခန္ဓာလဲလို့မေးရင်ဟောဒီ၃မျိုးကိုပြောတတ်ပါစီဟုတ်တယ်မလားနာနိဗ္ဗာန်ခန္ဓာလဲလို့မင်းရဘယ်လိုပြောမလဲဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာပရမသောဖြစ်တဲ့ဝိညာဉ်ဆိုတဲ့သက္ကလုံလေးကဝိညာဉ်နဲ့ခန္ဓာဝိညာဉ်ဆိုတဲ့သက္ကလုံလေးကဘာခန္ဓာတော့အာလောမလည်းတော့ဝိညာဏရုပ်ဆိုတဲ့သက္ကလုံမှာခန္ဓာဘယ်နှပါးတော့ဘယ်လိုတွေပါလဲဝရုပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာအဲ့ဒီခန္ဓာ၅ပါးသည်တဲ့နော်ဖြစ်လာတဲ့အချိန်မှာတပါးပြီးမှတပါးဖြစ်တာလားတစ်ပြိုင်တည်းဖြစ်တာတပါးပြီးမှတပါးဖြစ်တာလားတစ်ပြိုင်တည်းဖြစ်တာလားနောက်ဆုံးချုပ်သွားတဲ့အချိန်ကတော့တူခြင်းမတူမယ်ဟုတ်တယ်မလားရုံနဲ့နာမည်ချုပ်သွားတဲ့အချိန်ကတော့တော်တော့ဖြစ်တဲ့အချိန်ကတော့မတူဘူးလားတူလားဖြစ်တဲ့အချိန်ကတူရမှာဖြစ်တော့ ဝိညာဉ်လို့ပြောရင်နာမ်လည်းပါလားနာမ်လို့ပြောရင်ဝိညာဉ်လည်းပါလားနော်နောက်တစ်ခါဝိညာဏလို့ပြောရင်ရုပ်ကောမပါဘူးလားပါလားဒီလိုဆိုရင်ဒီခန္ဓာ၅ပါးသည်အဖြစ်တူအပြက်ကတော့တူချင်မတူဘူးဟုတ်တယ်မလားဖြစ်တော့ကဘယ်လိုဖြစ်တော့အတူတူဖြစ်တာမလားဖြစ်တော့ကအတူတူဖြစ်လာတယ်အတူတူဖြစ်တာမလို့ဝိညာဉ်ရှုပ်ရင်လည်းနာမ်ကိုလည်းရှုပ်ပြီးသားဖြစ်တယ်ဝိညာဉ်နဲ့နာမ်ကိုရှုပ်ရင်လည်းရုပ်ကိုလည်းရှုပ်ပြီးသားမဖြစ်ဘူးလားဖြစ်လားအဲ့ဒါကြောင့်မလို့ဖြစ်လာတဲ့အခါကျတော့ခန္ဓာသည်တပါးတည်းဖြစ်တာလား၅ပါးဖြစ်တာခန္ဓာဘယ်နှပါးဖြစ်တော့ဒီလိုဆိုရင်ပစ္စုပန်ခန္ဓာပစ္စုပန်ခန္ဓာလို့ပြောနေခြင်းသည်ခန္ဓာဘယ်နှပါးတော့ဘာခန္ဓာတွေတော့ရူပခန္ဓာဝေဒနာခန္ဓာအဲ့ဒီခန္ဓာ၅ပါးကနေပြီးတော့မှဆင်ပွားအနေနဲ့ခွဲထွက်လာတာကသလာယရဏသာသဝေရဏဒီလိုမလားဝိညာဏယုတ်ထက်ကနေပြီးတော့မှဆင်ပွားနေနဲ့ခွဲထွက်လာတာဘယ်လိုတွေတော့သလာယရဏသာသဝေရဏတရားဘယ်နှမျိုးခွဲထွက်လာတော့၃မျိုးအဲဒီတော့မှသလာယရဏဆိုတာဘယ်လိုတွေလဲလို့မေးရင်တော့ဘုန်းကြီးတို့အာယရဏ၆ပါးပေါ့သက၆အာယရဏကအာယရဏအာယရဏဘယ်နှပါးတော့အရိယာရဏချောင်းပါပါဠိလိုပြောလိုက်တော့သက္ခုပတာဒသောတာပတာဒကာဏပတာဒဇိဝပတာဒကာယပတာဒနောက်တစ်ခါကျတော့မနောဒီလိုမလားအရာကိုမြန်မာလိုပြောလိုက်မယ်ဆိုလို့ရှိရင်မျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်စိတ်ဘယ်နှမျိုးပါလဲ6မျိုးနော်အမှန်ကတော့စိတ်လည်းပဲသူကအကြည်ဆိုတဲ့စကားလုံးနဲ့သုံးလို့ရတာပါပဲဒါပေမဲ့လို့စိတ်ကိုပြောတဲ့အကြည်တန်းနဲ့အကုဏဘောကပြောတဲ့အကြည်တန်းနဲ့အကြည်တန်းချင်းတော့မတူဘူးနော်ဒါကြောင့်မလို့မျက်စိနားနဲ့ကောင်လျှာကိုမှအကြည်တန်းလို့ပြောထားသေးတယ်စိတ်ကိုအကြည်ဆိုတဲ့စကားလုံးမထဲတော့ဘူးဟုတ်တယ်မလားအဲဒီတော့မျက်စိကမျက်စိအကြည်နားကနားအကြည်နှာခေါင်းကနှာခေါင်းအကြည်လျှာကလျှာအကြည်ကိုယ်ကကိုယ်အကြည်ဟုတ်ပြီပုံမှန်သဏ္ဍာန်ကြီးပြောတာလားအကြည်ဓာတ်ကိုပြောတာလားပုံမှန်သဏ္ဍာန်ကြီးကိုမယူစေခြင်းလို့ပုံမှန်သဏ္ဍာန်ကြီးပြောတာမဟုတ်ဘူးလို့သိစေခြင်းလို့အကြည်ဓာတ်လို့ပြောလိုက်တာဟုတ်တယ်မလားအဲ့ဒါဟောဒီမျက်စိထဲမှာအကြည်ဓာတ်ကလေးရှိတယ်နားတို့နှာခေါင်းတို့လျှာတို့ကိုယ်တို့မှာအကြည်ဓာတ်ကလေးတွေမရှိဘူးလားရှိတယ်အဲ့ဒီအကြည်ဓာတ်ကလေးတွေကိုဒီနေရာမှာယူမယ်မနောစရာကဘဝင်စိတ်အာလုံးပေါင်းလိုက်တော့အာယရဏဘယ်နှပါတော့ပြန်ပြောမျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်စိတ်အဲ့ဒီ6မျိုးထဲမှာရှင်းပိုင်း5မျိုးကယုတ်နောက်ဆုံး1မျိုးကစိတ်ဟုတ်တယ်မလားရှင်းပိုင်း5မျိုးယုတ်သည်နာယုတ်ဆိုတဲ့ထဲမှာယုတ်ထဲမှာမပါဘူးလားပါသွားလားစိတ်ဆိုတာဒီဝိညာဉ်ထဲမှာမပါဘူးလားပါသွားလားဒီလိုတော့တိကျမဟုတ်တော့ဘူးရေတွေ့ပြီးသားဖြစ်သွားပြီဟုတ်တယ်မလားမျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်ကဘာခန္ဓာရူပခန္ဓာစိတ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာဟောက်ပြီးရှစ်ဆက်သွားအဲ့ဒီသလာယရဏလေးကိုကြောင်းပြုတ်ပြီးတော့အပြင်ဘက်ကအာယုန်နဲ့တိုက်တဲ့အခါကျတော့ဝိညာဉ်ဆိုတဲ့တရားကလေးတွေမပေါ်ဘူးလားပေါ်လားအဲ့ဒီတော့ဝိညာဉ်นี่ပေါ်တဲ့အခါမှာဒွါရရဲ့အာယုန်ရဲ့ဝိညာဉ်ရဲ့အဲ့ဒီတော့မှပေါင်းဆောင်ခြင်းကိုတခြားခေါ်ရလားဖတ်တာခေါ်တာဖတ်တာဒါကတွေးကြည့်တဲ့သဘောဘာတွေတွေးတယ်ဆိုလဲမေးခုနလိုအာယုန်နေရဲ့ဓာရရရဲ့ဝိညာဉ်နေရဲ့အဲ့ဒီသုံးမျိုးသုံးအောင်ပဲတွေးကြည့်လိုက်တာကိုဘယ်လိုခေါ်တော့အဲ့ဒီဖတ်တာဒါလည်းတခြားလားစိတ္တိတရားလားစိတ္တိဆိုရင်အဲ့ဒီကမှဘယ်ထဲမှာပါသွားတော့နံထဲမှာပါသွားပြီဟုတ်တယ်မလားခန္ဓာအနေနဲ့ပြောတော့သင်္ခါရတဲ့ခန္ဓာဘာခန္ဓာတော့ကျနော်တကားကျတော့ဖတ်တာပစ္စယဝေဒနာဝေဒနာတရားလေးတွေကမပေါ်ဘူးလားပေါ်လာလားအဲ့ဒီဝေဒနာတရားတွေကလည်းတခြားလားနာလားနာဆိုတော့နာထဲမှာမပါဘူးလားပါသွားလားနာမျိုးစားထဲမှာတခြားလားစိတ္တသိမ့်နာလားအဲ့ဒီစိတ္တသိမ့်နာထဲမှာခန္ဓာအဖြစ်နာမည်တက်ပေးလိုက်မယ်ဆိုရင်ဝေဒနာခန္ဓာဘာခန္ဓာတော့ ဟောဒီလိုဆိုတော့ဝိညာဏယောသလာရဏဖလားဝေဒနာဆိုတဲ့တရား၅မျိုးကိုအဘိဓမ္မာနည်းနဲ့နာမည်တပ်ပေးစမ်းပါဆိုရင်ဘယ်လိုနာမည်တပ်မလဲရူပခန္ဓာဝေဒနာခန္ဓာတင်ညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာဘယ်နှပါတော့အဲ့ဒီခန္ဓာ၅ပါးသည်အချင်းချုပ်လိုက်တော့ရုပ်တဲ့နာရုပ်တရားသည်ဖြစ်ပြီးရင်ဘာဖြစ်တော့နာတရားကလည်းဖြစ်ပြီးရင်ဘာဖြစ်တော့အော်ဒီလိုတော့ခန္ဓာအကြောင်းသိရင်သစ္စာအကြောင်းကိုမသိရဘူးလားသိရခန္ဓာ၅ပါးသိမလို့တခြားလားဒုက္ခသစ္စာလားအဲ့ဒီဒုက္ခသစ္စာဖြစ်ခြင်းလို့ဖြစ်ရတာလားအကြောင်းကြောင့်ဖြစ်ရတာလားအကြောင်းကဘာသစ္စာသမုဒိယသစ္စာအကြောင်းကဘာသစ္စာသမုဒိယသစ္စာဒီလိုမလားအဲ့ဒီတော့အကြောင်းသမုဒိယသစ္စာကြောင့်ကြောဒုက္ခသစ္စာဖြစ်တယ်လို့ပဋိစ္စသမုပ္ပါဒရားကမပြဘူးလားပ
ြ
ဒီလိုတော့ပဋိစ္စသမုပ္ပါဒရားလေးလိုက်သစ္စာကြောင့်ကိုမသိရဘူးလားသိရလားဟောပြီဒီပဋိစ္စသမုပ္ပါဒထဲမှာခုနပြောခဲ့တဲ့တလာယရဏအခြေခံပြီးတော့ဟောအာယုန်နည်းနဲ့တိုက်တဲ့အခါမှာဝိညာဉ်นี่မပေါ်ဘူးလားပေါ်လားမျက်စိနဲ့ဆင်းနေတိုက်တော့ဗာစိတ်ပေ
ါ်
နားနဲ့သံနဲ့တိုက်တော့ဗာစိတ်ပေါ
်
နှာခေါင်းနဲ့နားနဲ့တိုက်တော့ဗာစိတ်ပေ
ါ
်လျှာနဲ့ရသနဲ့တိုက်တော့ဗာစိတ်ပေါ်ကိုယ်နဲ့တွေ့သည့်ဇာအယုံနဲ့တိုက်တော့ဗာစိတ်ပေါ်ညာနာကောင်းစိတ်ပေါ်မနှောနဲ့တွေ့တော့ဇာအယုံနဲ့တိုက်တော့ဗာစိတ်ပေါ်တွေ့တော့ဉာဏ်စိစိတ်ပေါ်တယ်ဒီလိုမလားအဲ့ဒီလိုဆိုတော့ဟောပရိစ္ဆေသမုပ္ပါဒ်ထဲမှာအာယရဏ6ပါးကိုမပါဘူးလားပါသွားလားအာရိယရဏ6ပါးမှာလာတိုက်တဲ့အာယုံတွေကိုမပါဘူးလားပါသွားလားအေးအဲ့ဒီအာယရဏတွေဟောဓာရ6ပါးနဲ့အာယုံ6ပါးပေါင်းလိုက်တော့တခြားလား ద్వార 12ပါးလားအေးအာယရဏ12ပါးမို့လားအာယရဏ12ပါးမပြုံးလားဖြစ်သွားလားအပွင့်နဲ့6ပါးထဲတော့တခြားလားဓာတ်18ပါးလားဒီလိုဆိုပရိစ္ဆေသမုပ္ပါဒ်တရားလေးလိုက်အာရဏအကြောင်းကိုလေ့လာပြီလားမဖြစ်ဘူးလားဓာတ်အကြောင်းကိုလေ့လာပြီလားမဖြစ်ဘူးလားသစ္စာအကြောင်းကိုလေ့လာပြီလားမဖြစ်ဘူးလားမျက်စိနာနဲ့ကောင်လျှာကိုယ်စိတ်ဓာတ်တခြားတရားတွေလားအိန္ဒိရီတရားတွေလားအိန္ဒိရီ6ပါးပဲမို့လားအော်ဒီလိုဆိုတော့ပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာလိုက်မယ်ဆိုရင်ခန္ဓာအာယရဏဓာတ်သစ္စာအိန္ဒြေအကြောင်းတွေကိုလေ့လာပြီးတော့မဖြစ်ဘူးလားဖြစ်သွားလားအဲ့ဒီတရားအလုံးသည်တခြားတရားတွေလားဝိပဿနာရဲ့ရှုခံတရားတွေလားကဲပြန်ပြောဝိပဿနာရှုခံတရားတွေသည်အလုံးဘယ်နှမျိုးတော့6မျိုးဘယ်သူတွေပါလဲခန္ဓာအာယရဏဓာတ်သစ္စာအိန္ဒြေပဋိစ္စသမုပ္ပါဒ်အာလုံဘယ်နှပါတော့အဲ့ဒီ6ပါးသိအောင်အဓိကဘာကိုလေ့လာရမှာတော့ပဋိစ္စသမုပ္ပါဒ်တရားကိုလေ့လာရမယ်ဒီလိုမလားအေးအဲ့ဒါကြောင့်ပဋိစ္စသမုပ္ပါဒ်တရားကိုလေ့လာရင်ခန္ဓာအကြောင်းလည်းသိရမယ်အာရဏတ္တသစ္စာဣန္ဒြေအကြောင်းကိုမသိရဘူးလားသိရလားအဲ့ဒီတရားသိရင်အရှုခံအကြောင်းသိရတာပဲအရှုခံအကြောင်းသိရင်အရှုဉဏ်တရားနဲ့အရှုခံတရားကိုရှုမှတ်ပွားများတိုင်းပွားများတိုင်းမိမိတို့ရဲ့တဏ္ဍာမမက္ကသစ္စာလေးတွေမဖြစ်ဘူးလားဖြစ်နေလား အဲဒီတော့မက္ကသစ္စာဖြစ်ရင်သမုဒယသစ္စာမသိဘူးလ
ား
သမုဒယသစ္စာသိတော့និရောဓသစ္စာမဆိုင်ဘူးလားဆိုင်និရောဓသစ္စာဆိုင်သွားခြင်းတိချာလားပဟာနာပရိညာဖြစ်သွားတာလားအဲဒါကြောင့်ပရိညာဘယ်နှမျိုးတော့ပေါင်းမျိုးဘာပရိညာတွေပါလဲညာဒပရိညာဣရဏပရိညာပဟာနာပရိညာအကုလတရားနာရကဘာပရိညာလုံငါခွေဝိညာကဘာပရိညာနိဗ္ဗာန်တဲ့និရောဓသစ္စာဆိုက်သွားတာကဘာပရိညာပါဏပရိညာပရိညာ၃ပါးနဲ့ဆိုက်အောင်ကြိုးစားရင်နိဗ္ဗာန်တရားမမြင်ဘူးလားမြင်ပါလားအေးအဲ့ဒါကြောင့်မလို့နိဗ္ဗာန်တရားဆိုတဲ့និရောဓသစ္စာဆိုက်အောင်ပရိညာ၃ပါးနဲ့ကြိုးစားကြပါလို့တိုက်တွန်းရင်းနဲ့တာရုသုံးညင်ခေါ်ကတရားပွဲဒီကောင်းချောလိုက်ပါလေเอจำมาฉันดาสาพี่เมษาพญาศรีตาตราดอญาติโกณีละตะปวยติ่นเตอองจุสุซ้องช่อทับปันไหนเนาะตาตราปิปกโกดุปกโกเม